ချင်းပြည်နယ်တွန်းဆန်မြို့ကကြေခါတိုက်နယ်ဆေးရုံမှာကိုဗစ်ရောဂါကြောင့်အခုရပိုင်းတည်ဆုံးသူ5ဦးအထိရှိနေပါပြီ။ဆေးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းအင်အားမလုံလောက်သလိုဆေးဝါးနဲ့ပစ္စည်းကိရိယာလိုအပ်ချက်တွေလည်းရှိနေပါတယ်။စကိုင်းတိုင်းကလေးမြို့မှာလည်းကိုဗစ်ရောဂါပြန့်ပွားမှုအခြေအနေကြောင့်မလိုအပ်ရင်အင်အင်ပြေမထွက်ဖို့ stay at home ကန့်သတ်လိုက်ပါတယ်။မြန်မာနိုင်ငံကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ။
ကိုဗစ်ကျေပြူလူနာတိုးလာနေတဲ့ချင်းပြည်နယ်မှာဒီနေ့ဇွန်လ3ရက်နေ့လယ်2နာရီကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကျေပြူလူနာ38ယောက်ရှိပါတယ်။တွန်းဆန်မြို့နယ်မှာ33ယောက်ဖလန်းမြို့နယ်မှာအတူပြူလူနာ4ယောက်ဖြစ်ပါတယ်။တွန်းဆန်မြို့နယ်ကြီးကားတိုက်နယ်ဆေးရုံမှာကုသမှုခံယူနေတဲ့ကိုဗစ်လူနာ3ဦးဒီနေ့သေဆုံးခဲ့ပါတယ်။သေဆုံးသူတွေဟာအသက်54နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်50နဲ့82နှစ်အရွယ်အမျိုးသားနှစ်ဦးတို့ဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေညတုန်းကကိုဝင်ဆောင်အမျိုးသမီးတူနဲ့အင်ဂါနေ့တုန်းကအမျိုးသားတူဦးတည်ဆုံခဲ့လို့ဒါဟာ9ရက်အတွင်းမှာတည်ဆုံသူ9ဦးအထိရှိနေတာပါနှလုံးရောဂါအခံရှိသူတယောက်ကလွဲလို့ကြံတည်ဆုံသူတွေဟာရောဂါအခံမရှိပဲကိုဗစ်ကြောင့်တည်ဆုံခဲ့တာဖြစ်တယ်လို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖြတ်ရေးတာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ
်တရားတော့နှလုံးဘက်ဟာရှင်းရှိမှာအစရိကြတော့မရှိဘူးကိုဗစ်ကြောင့်ပဲမရင်ဆုံးသွားတဲ့ကိုဝင်ဆောင်တို့ဆိုရင်လည်းအခံယောဂမရှိဘူးပေါ့နော်သူကိုဗစ်ကြောင့်ဒီလာများတယ
်ချင်းပြည်နယ်တွန်းဆန်မြို့မှာဒီနေ့အထိကိုဗစ်တည်ပြုလူနာစုစုပေါင်း92ဦးရှိနေပြီးကြီးခါမှာတော့လူနာ84ဦးရှိတယ်လို့သူကပြောပါတယ်လူနာတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလိုက်လံရှာဖွေဖို့အခက်တွေ့နေပြီးလက်တလောလိုအပ်ချက်ဖြစ်တဲ့ကျန်းမာရေးဝန်ထမ်းအင်အားနဲ့စေဝါပစ္စည်းကိရိယာလိုအပ်ချက်တွေကိုအလင်းမီအောင်ဆောင်ရွက်နေရတယ်လို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူကဆက်ပြောပါတယ်
ဒီထမဆောင်မရှိဘူးခိုးဆောင်ဝင်တယောက်ဗန်ချာနေနဲ့တွားတယ်နာစတရရဲ့သူတီရမဝင်တဲ့ဂျမယဝင်ထမ်းပြီပေါ့နော်သူဟာကြတော့သူတို့ဟာပို့စစ်ဒီမှာထဲမှာဟာအသက်ဆုံးတက်တာတော့ဟာဆီရော့ဖစ်တဲ့ဟာတဲ့ဆီရော့မှာထားတယ်အဲဆီကြတော့သူတို့ဒီတိုင်းပဲအိမ်မှာပဲထားလိုက်တယ်ခုံခွန့်တင်းပေါ့တော့ဒါမှကြတော့သူတို့အကောင်လုံးပို့စစ်ဒီမှာဆိုရင်ဆိုင်ကောင်စင်တာမှာထားတယ်ဆီရော့မှာထားတယ်အချာယောဂတရားရောက်နေဆီရော့ရောက်တယ်ကျေးရရတယ်ဆိုရင်ကိုဗစ်ဖြစ်တယ်။ contact person လုံးမယ်ဆိုရင်တမျိုးလို့ဖြစ်တော့ကလက်ချက်တော့ခုဗလန်ချာရတော့တက်နေတလောက်ကိုလုံနိုင်တဲ့ခါနဲ့ကိုငေးလာရှိတယ်။ပြီးတော့ oxygen တော့ဒီ material ပစ္စည်းလိုလာရှိတယ်။အဲ့ဒါခုနိုင်ငံရေးချိန်မှာကလည်းဟာကြတော့ positive တွေကိုထိပေးနိုင်ဖို့တက်နေတလောက်ကြိုးစားပြီးလုပ်ပေးရတယ်။
စကိုင်းတိုင်းနဲ့ကကိုဗစ်အတည်ပြုလူနာတိုးနေတဲ့ကလေးမျိုးတွေမှာလည်းမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကစပြီး stay at home ထုတ်ပြန်ကတ်တက်ထားပါတယ်။ကျန်းမာရေးဌာနရဲ့ဂျွန်လ၂ရက်နေ့အစီရင်အရာကလေးမျိုးမှာကိုဗစ်အတည်ပြုလူနာ73ယောက်ရှိနေပါတယ်။ကလေးမျိုးကဝက်စလီဆေးရုံမှာဆရာဝန်တို့နဲ့သူနာပြုဆရာမ9ဦးတို့မှာကိုဗစ်ရောဂါကူးစက်ခံထားရလို့သူတို့တွေကိုတီးခြားထားပြီးဆေးရုံကိုလည်းအဝင်အထွက်ပိတ်ထားတယ်လို့ဆေးရုံတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။အဲ့ဒါသူတို့ကျတော့ဒီမှာ quarantine ထားထားတယ်ဟိုအချိန်လေးစိုးတာယူတော့မဟုတ်ပါဘူး။ဟို positive ဖြစ်လို့လေသူတို့တီးဆန့်ထားထားတာပေါ့နော်။ဆေးရုံတော့လေဟိုယောဂါပြန့်ပွားမှဆိုလို့ပေါ့နော်လောလောဆယ်တော့မနေ့ညနေကနေစောက်တော့မှလုံတော့ချလိုက်တယ်ဝန်ထမ်းတွေကိုလည်းမပြန်ခိုင်းဘူး။သူတို့အတွက်လည်းဟိုတိတထမင်းချက်ကျွေးတာပေါ့နော်ဘယ်သူမှမပြန်ရအောင်ဒီအထဲမှာတော့အဲ့ဒီဂျူတီကြတဲ့ဆရာဝန်နဲ့ဆရာမတွေရှိသေးတယ်ဒီအဲ့သူတို့မပြန်ခိုင်းတော့ဘူးဒီမှာပဲအကုန်လုံးအိတ်ခိုင်းတယ
်ဆရာနာသိမှုကြောင့်နိုင်ငံတွင်ပဋိပက္ခတွေနဲ့မငြိမ်မသက်ဖြစ်နေချိန်တကြောပြန်ကိုဗစ်ကူးစက်မှုတွေနဲ့တေဆုံးသူတွေရှိလာနေတဲ့အပေါ်ပြည်သူတချို့ကစိုးရိမ်နေကြပါတယ်အကြမ်းမဖက်တဲ့အာဏာပီဆိုင်ရဲ့ CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်နေကြသလိုကိုဗစ်တိုက်ခိုက်ရာမှာလှုပ်အားပေးခဲ့တဲ့စေတနာဝန်ထမ်းတော်တော်များများလည်းအကူအညီပေးနိုင်ဖို့ခက်ခဲတဲ့အခြေအနေရောက်နေကြပါတယ်။ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတနိုင်ငံလုံးအတိုင်းအတာနဲ့ကျယ်ကျယ်ပြန့်ပြန့်မလုပ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ရှင်။